မင်္ဂလာပါရှင် RFA တုတ်တက်ရှင်ပေးစာပြန်စာခဏကနှုတ်ခွန်းဆက်ပါတယ်ဒီတစ်ပတ်စီစဉ်မှာအရင်ဆုံးပဲခူးတိုင်းမြက်ကရင်ဖွင့်လာတာကိုတင်ပြမှာပါပဲခူးတိုင်းအတွင်းတရားရုံးတွေကမမျှတတဲ့တရားစီရင်ရေးအခြေအနေနဲ့ပတ်သက်ပြီးဒေသခံတူကရင်ဖွင့်လာတာနားဆင်ကြပါရှင
်အမွေဆိုင်ကိုဘသူမှမခွဲခြားတဲ့ဒီတိုင်းမှာရှိနေတယ်အဲ့ဒီဥစ္စာကိုမိသားစု၄ယောက်ထဲက၁ယောက်ကသားသမီးတော်တဲ့လူကနှလုံးသွေးသုံးလုံးသွေးတွေနဲ့သွားပြီးပတ်သက်တဲ့အခါကျတော့မေးလုတဲ့လူကိုလိမ့်ပြီးလက်မှတ်ထိုးခိုင်းတယ်အဲ့ဒီဥစ္စာကဆိုင်ရွက်ပြောင်းပေါ်ထိုးတဲ့လက်မှတ်ကတရားဥပဒေမှာပေါင်းဝင်နေပြီးတော့အိမ်ချမ်းကြီးအယောက်စာချုပ်ဖြစ်အလိုလိုနေပြောင်းလဲသွားတယ်အဲ့ဒီဥစ္စာကိုတရားသူကြီးကလက်ခံဆစ်ဆစ်ပြီးတော့အဲ့ဒီ၄ယောက်ထဲက၁ယောက်ကငွေစားသမီးအတွက်နဲ့ငွေရလိုမှုတိုင်းတဲ့လူကိုအိမ်ချမ်းကိုပေးစေလို့အဲ့လိုအမိန့်ချတာမျိုးတွေဖြစ်နေတာပါပကူတိုင်းတရားသူကြီးချုပ်ကိုကျွန်တော်တို့ကိုယ်တိုင်ဝင်တွေ့ပြီးတော့ဒီအကြောင်းအကျိုးတွေကိုနှုတ်နဲ့ကိုယ်တိုင်ဖွင့်ရတိုင်ကြားခြင်းနဲ့အတွက်ကျွန်တော်တို့မင်းလာမျိုးနယ်နဲ့ဂျိုးပင်ကောင်မျိုးမုံညိုမျိုးသုံးမျိုးပေါင်းပြီးတော့လားတိုင်ခဲ့တာကိုတိုင်ဦးစီးမှုစီမံဌာနမှာရှိနေတဲ့ပုဂ္ဂိုလ်တွေကတရားသူကြီးချုပ်ကိုတွေ့ခွင့်မရှိဘူးလို့ပြောပါတယ်တွေ့ပဲဆိုလို့ရှိရင်အရေးယူခံရနိုင်ကြရှိတယ်လို့လည်းပြောပါတယ်အဲ့လိုဖြစ်တဲ့အတွက်ကျွန်တော်တို့ပြည်သူတွေမှာတရားပေါ်ပေါ်ရေးအတွက်ကိုအားကိုးရမဲ့နေပါတယ်နိုင်ငံတော်ဟာပုံလင်းမြင်လာမှုတွေရှိနေတဲ့နိုင်ငံဖြစ်နေပါပြီ။မြေပြော်မှာရှိနေတဲ့ဝင်ကြီးအဆင့်နဲ့နိုင်ငံတော်ဝင်ကြီးအဆင့်ရတဲ့ပြည်သူတွေကိုအတွေ့ခံပါတယ်အတိုင်းခံပါတယ်။ဘဟုတိုင်းဒေသကြီးတရားပီးရုပ်ကကျွန်တော်တို့ပြည်သူတွေကိုအခုလိုအတွေ့မခံဘူးဆိုတော့ပြည်သူတွေအနေနဲ့အရန်နင်းလာပါတယ်
။ဘကုတိုင်းကပဲနောက်ထပ်ရင်ဖွင့်လာတာတခုကိုလည်းတင်ပြချင်ပါတယ်။အဲ့ဒါကတော့တရားမဝင်တစ်ခိုးထုံးမှုတွေပိုပြီးဆိုးလာနေတဲ့အကြောင်းဒေသခံတူကစာရေးပေးပို့လာတာပါ
။မြန်မာနိုင်ငံတစ်ထုပ်လုပ်မှုလုပ်ငန်းနဲ့ပတ်သက်လို့ဘကုရုံးမကိုစနေရဆိုင်နေဆိုပေမဲ့ပဲခူးတိုင်းအပါအဝင်တောင်ကူခရိုင်ထဲမှာတရားမဝင်ကျွန်းတစ်ထိုးထုံမှုတွေရှိနေစေဖြစ်ပါတယ်။ဒါကိုတိတိကျကျအရေးယူမှုလည်းမရှိပါဘူး။ဒါကလည်းတစ်တော်ဝန်ထမ်းတွေကြောင့်ပါ။အရင်ကတိုက်ကြမှုတွေရှိခဲ့ပေမဲ့လာရောက်ဖမ်းဆီးရမှာပိုင်ရှင်မဲ့ဖြစ်တဲ့အပြင်ဘသူကဘယ်ကနေဖုန်းနံပါတ်ဘလောက်ကတိုက်တာကြောင့်လာဖမ်းရတာပါလို့ပြောထားတဲ့အတွက် blacklist သမားတွေကအသက်ကိုပါရန်ရှာလို့ဘသူကမှတိုက်ကြတာတွေမလုပ်ရဲတော့ပါဘူး။ဒါကြောင့်အစိုးရတဲ့လက်ထက်အထိနှွေးမိုးဆောင်နေတိုင်းမှာတစ်ခိုးထုံမှုတွေရှိနေပါတယ်။အခုဆိုရင်တစ်ခိုးသူတွေကကိုပိုင်ကားတွေတောင်ပိုင်လာပြီးမို့ငွေပေးပေါင်းနိုင်ဖို့လဲအားကောင်းလာပါပြီ။ဒါကြောင့်ဒီကိစ္စကိုတိတိကျကျကင်တွဲဖြေရှင်းနိုင်ဖို့အတွက်ဘကိုးတိုင်းဝန်ကြီးချုပ်အပါအဝင်နိုင်ငံတော်အစိုးရနဲ့အတူသက်ဆိုင်ရာတစ်တော်ဦးစီးဌာနကတာဝန်ယူဆောင်ရွက်ပေးဖို့အတွက် RFA ကနေတဆင့်တင်ပြလိုက်ရပါတယ်
။ဒါကတော့ဘကိုးတိုင်းအတွင်းတရားမဝင်တစ်ခိုးထုံးမှုတွေပိုပြီးဆိုးလာနေတဲ့အကြောင်းပါ။မကွေးတိုင်းဘက်ကရင်ဖွင့်လာတာကိုလည်းတင်ပြချင်ပါတယ်။၆မျိုးကမြေပဲဆိုင်ကြက်သွန်ဆိုင်တောင်သူတွေမြေဩဇာဈေးနှုန်းမြင့်တဲ့စိုက်ပျိုးနေရတဲ့အတွက်အရှုံးပေါ်ပြီးတော့မိသားစုစားဝတ်နေရေးတွေလည်းအခက်တွေ့နေရတဲ့အကြောင်းကိုတောင်သူကြီးတဦးကရင်ဖွင့်လာပါတယ်
။မကွေးတိုင်းဒေသကြီး၆မျိုးနယ်ကိုင်းမှာဆိုလို့ရှိရင်အဲကြက်သွန်ကအဓိကစိုက်တာပါခင်ဗျ။ရှားမှာဆိုလို့ရှိရင်မြေပဲအဓိကပါ။ကုမ္ပဏီကတော့ဓာတ်မြေဩဇာဈေးတွေကကြတော့ဒီအိတ်ကို4000ကျော်တန်းလည်းရှိတယ်လို့3000ကျော်တန်းလည်းရှိတာပေါ့။ကျွန်တော်ဝယ်သုံးတဲ့အခါကျဈေးမြင့်နေပေါ့နော်။တောင်သူထွက်တဲ့ကျက်သွန်တို့ညီပဲတို့ဈေးတွေနဲ့စတော့ဈေးဒီသေးတွေကညှင့်နေတာပေါ့ကောင်းတာသုံးပါလေအသီးပင်တွေကောင်းနေခင်ဗျာဒီမိုးဆိုလို့ရှိရင်ညီပဲဆိုလို့ရှိရင်တတင်းကို9000ဝန်းကျင်လောက်ပဲရှိတယ်ခင်ဗျာကျွန်တော်တို့အရင်ကြီးကြားထားတာက9000တာသေးတယ်ခင်ဗျာကျက်သွန်ဆိုလို့ရှိရင်ကိုငင်းတရားကို3000ခွဲ4000မှာရှိပါတယ်ခင်ဗျာအရင်ကြီးကအဲ့ကျက်သွန်လို့လို့ရှိရင်လဲနေ့တိုင်းနဲ့စားလို့ရှိရင်လောအခါတွေကလည်းမြင့်တက်လာသည့်အတွက်ဒီနေ့လဲကျွန်တော်တို့ရှုံးမဲ့ကြတယ်ခင်ဗျာကျွန်တော်ကတောင်သူတွေကအရင်ကြီးများတယ်လှုပ်ရှားလို့ရှိရင်အဆုံးနဲ့ပြင်ဆိုင်နေရသည့်အတွက်ကျွန်တော်တို့မိသားစုတွေဆိုလို့ရှိရင်ထိုင်းမလေးပြည်တွင်းဆိုလို့ရှိရင်ဖားကန့်ရန်ကုန်မန္တလေးစသည်အဖြစ်အဲ့ဒါမျိုးတွေမိသားစုတွေကွယ်ကွယ်ပြားပြားနဲ့လုပ်ငန်းလေးတွေထွက်ပြီးတော့လုပ်နေရပါတယ
်စကိုင်းတိုင်းဘက်ကရင်ဖွင့်လာတာတွေကိုလည်းတင်ပြပေးချင်ပါတယ်ကလေးမျိုးနယ်ထမာရွာကရွာသားကြီးတူကသူတို့ကြေးရွာတွင်းကမွေးမြူရေးချက်ချင်တွေကြောင့်ရွာသူရွာသားတွေကျန်းမာရေးထိခိုက်နေရတာကိုမြို့နယ်ကိုတိုင်ကြားခဲ့ပေမဲ့လည်းအရေးယူဆောင်ရွက်တာမရှိပါဘူးတဲ့။ဒါကြောင့်တိုင်းဒေသကြီးအစိုးရအနေနဲ့အရေးယူဆောင်ရွက်ပေးဖို့ RFA ကနေတဆင့်ရင်ဖွင့်လာပါတယ်
။စကိုင်းတိုင်းကလေးမျိုးနယ်ထမာရွာပါကျွန်တော်တို့ထမာရွာမှာမွေးမြူရေးချက်ချင်တွေကိုကြေးရွာတွင်းလူနေအိမ်များကြတဲ့ရွာအတွင်းထဲမှာကိုယ်လည်းမြူချက်ချင်တွေမွေးထောက်ပြီးမှကြည့်ကြတယ်မွေးနေကြတာကကြေးရွာတွင်းမှာမွေးမြူရေးချက်ချင်လုံးပေါင်း6လုံးရှိတယ်တဝင်းဒီလူလူများမှာနေ့စဉ်နေ့မြကျင်းမူနေတဲ့ချက်တွေအနှံ့ပြဆိုးတန်တွေရှူရှိတ်နေရတယ်။အဲ့ဒါရှူရှိတ်ရတဲ့အတွက်စားတော့ဖြစ်တဲ့အိပ်ဖြစ်တဲ့တဝင်းဒီလူလူများမြေမှာအဖျားနာတွေဖြစ်ပြမှာတော့ကိုခံစားနေရကြည့်ရတဝင်းခံကိုတားဆီးပြန်တိုင်တန်းခဲ့ကြတယ်။ကြည့်ရတဝင်းခံကစစ်မဆောင်ရင်တားမြစ်တော့လဲစစ်ဆောင်နေတဲ့ဒီကျွန်တော်တို့ကလူယူပြီးရင်ညွန့်နယ်ကိုတိုင်တန်းတယ်ညွန့်နယ်ကလည်းထိရောက်စွာဆောင်ရွက်ပေးခြင်းမရှိတဲ့ဒီဒီကောင်စုအစိုးရတိုင်းပြည်ကြီးအစိုးရကိုဒီမူးမြစ်ချက်တွေကိုမွေးမြူရှိနေဥပဒေအညီ တာဝန်ကြီးညံ့မှုမရှိဘဲနဲ့ဇက်လက်တဲ့နေရာတွေမှာဒါမွေးတည်ခြင်းတွေတော့တိုင်တန်းလဲရပါတယ်ခင်ဗျာ
နောက်ထပ်ရင်ဖွင့်လာတာကတော့ဟုံးမလင်းဘက်ကပါဟုံးမလင်းမြို့နယ်တွင်းကစီကံမဲ့ရွှေတူးဖော်တဲ့ကုမ္ပဏီတွေကြောင့်ချောင်းတွေပျက်စီးလဲတွေပျက်စီးပြီးဒေသခံတွေအခက်ကြုံရတာတွေကို RFA ကိုရှင်းပြလာပါတယ်
။ဟုံးမလင်းမြို့နယ်ထဲမှာဟဲဖက်အုပ်စုမှာရွှေတူးဖော်ရေးလုပ်ငန်းမဲ့လုပ်တယ်။ရွာတွေကတော့တော်တော်များများရှိတယ်။ OU ချောင်းရဲ့ချောင်းလက်တဲ့ချောင်းကြီးချောင်းဆိုတာအဲ့ဒီချောင်းကြီးချောင်းရဲ့ဝဲရာတွေမှာရွှေပွင့်ဖြူအောင်ဆန်းလင်းခန့်ကျော်ရွှေကျဲခွန်းစင်းပင်ကြီးအောင်စီချိုသာကုမ္ပဏီတော့တော်တော်များများရှိတယ်စီကံမဲ့ရွှေတူးဖော်မှုကြောင့်ချောင်းကြီးချောင်းတော်တော်တော့ပြစီနေပြီအဲ့ဒီမှာပုံစံခွန်ချပြီးသားလေယာဉ်ကြီးတွေပါအချို့တူးနေကြပြီအချို့ကျတော့လေလေယာဉ်ကြီးကပြစီမှုတူတူမထူးတော့ဘူးလို့ဆုံးဖြတ်ပြီးတော့မှကုမ္ပဏီကိုရောင်းတာလည်းရှိတယ်တတိပုဂ္ဂလစီကိုရောင်းချလိုက်ရတာလည်းရှိတယ်ရွှေလွက်ကွက်ကိုတစ်ကွက်ကိုဧက20ထိတော့ခွင့်ပြုပါတယ်ဒီဧက20ထက်မကတူးတာတွေလည်းအများကြီးရှိပါတယ်ချောင်းကြီးချောင်းရဲ့ဝဲရာဖက်တစ်ချက်မှာရာခင်းတွေကျွန်းတော်တွေဆိုတာတော့တော်တော်များများကုန်သွားပါပြီ။ညလွတ်ညရိုင်းနဲ့တော်တော်များများကုန်နေပြီ။ဒီရှေကိုတူးလိုက်ခြင်းအပြင်ညောမီးနှွန်ရည်တွေထွက်လာတယ်။နောက်မြေအောက်ကတောက်ခဲတွေတဲတွေအားလုံးဖုံသွားတယ်။တဲတောင်ကုန်တွေနဲ့ဆဲပြင်းတွေပဲရှိတော့တယ်။ပဘာဝပဝင်းကျင်တံမိုးမဖြတ်နိုင်အောင်ပျက်စီးသွားတာပါပဲရှင
်။အခုနောက်ဆုံးတင်ပြချင်တာကတော့ရန်ကုန်မြန်ကုန်းကရေးလာတဲ့စာပါ။မြန်ကုန်နေရက်ကွက်ကအင်ဘော်မင်းကလေးငယ်တူညှစ်မဲ့နေဆက်ခံခဲ့ရတဲ့အမှုကိစ္စကိုပြန်ပြီးတော့စစ်ဆေးပေးစီလိုတဲ့အကြောင်းကိုပြောလာပါတယ်
။အာနောင်းသတင်းထောက်ချုပ်ကုဆွေဝင်းဟာသတင်းသမားတယောက်ရဲ့အရေးချင်းနဲ့ပြည်စုံတယ်လို့လူသားတယောက်ဆန်တဲ့စိတ်သက်ပြေဝတယ်။တတ်တည်ရှိတယ်ဥပဒေကိုနားလဲတယ်။မတရားတာထင်အန်ဒီယေကိုမကြောက်မရွံ့လှုပ်ဆောင်ခဲ့လို့အခုလိုတမနာကြီးရဲ့ဂုံပြူမှတ်တမ်းလွာကိုထိုက်တိုက်တန်တန်ရရှိတာပါ။ကျွန်တော်တို့မြန်ကုန်နေရက်ကွက်ဒေါ်လာပန်းလန်းကရှေ့နေတူဦးရဲ့ဇနီးဟာအိမ်မှာခေါ်ထားတဲ့အသက်မပြည့်သေးသူတိုင်းရင်းသူမင်းကလေးငယ်ကိုစိတ်တိုင်းမကြိုက်ရင်မကြတယ်လို့တွေ့ရပစ္စည်းတွေနဲ့ရိုက်ညှက်တာလှမ်းပေါက်တာတွေလုပ်ပါတယ်ခွဲကြံဈေးတယ်ဈေးဝယ်လာတဲ့အခါမှာလဲစိတ်မထင်ရင်မထင်သလိုပါလာတဲ့ဒုတ်တို့ထီးတို့နဲ့လဲရိုက်ပါတယ်ခုနှစ်လေးလ2016ရဲ့နေ့နနက်ကလဲဈေးဝယ်မလို့ဆိုပြီးတော့ဓာတ်နဲ့လှမ်းပေါက်လို့ကလေးငယ်လက်ထိမှန်ပြီးသူ့တွေမတိတ်ပဲခွဲကြံဈေးတယ်ရောက်လာတာဈေးသူဈေးသားတွေကတွေ့ပြီးမကျေနပ်လို့ရဲကိုတိုင်းအုတ်ချွေမှုယုံကိုခေါ်သွားလောက်ကြပါတယ်တာဝန်ရှိသူတွေကလဲကံကံရှင်တွေကိုခေါ်ပြီးမဖြစ်စလောက်ငွေကြေးလေးနဲ့ဈေးဘဝကပေးပြီးကလေးမလေးကိုအဖွဲစည်းတစ်ခုကိုအနှံငယ်ပါတယ်ဒီလိုအနှံခဲ့တာဟာဘလောက်ယုံကြည်စိတ်ချရမလဲထပ်ပြီးလူကုန်မှုခံရရင်ဘလို့လုပ်မလဲညှင်းပန်းနှိပ်စက်ခံရရင်ရောဘလို့လုပ်မလဲကျွန်တော်တို့ကဥပဒေကလည်းနားမလဲငွေကြေးလည်းမလိုက်နိုင်တတိကလည်းမရှိဆိုတော့မတရားတာကိုမချေနှက်ပေမဲ့ခေါင်းငုတ်ခံခဲ့ရပါတယ်အခုတော့ကိုရှိုးမင်းကမတရားတာကိုခေါင်းငုတ်မခံဖို့စင်းရဲသားပြည်သူတွေကိုဖိနှိပ်ခံပြည်သူတွေကိုတက်လန့်နှိုးစော်လိုက်တယ်လို့ပါပဲဒါကြောင့်ထပ်ပါကိစ္စကိုတီစဲဥပဒေများနဲ့အညီပြန်စစ်ဆေးအရေးယူပေးပါရန်သမ္မတကြီးအား RFA ကတဆင့်လေးစားစွာတင်ပြတောင်းဆိုလိုက်ရပါတယ်ခင်ဗျာ
ဒါကတော့အနေနဲ့ရရက်ကပေးပို့လာတဲ့တောတက်ရှင်တွေရဲ့ရင်ဖွင့်တန်တွေတဲကတချို့ကိုတင်ပြခဲ့တာပါ။နားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင်။